တော်တရှင်များမင်္ဂလာပါဒီတစ်ပတ်မှာတော့စပားဈေးတွေအခြေခံကျန်းကင်းဈေးနှုန်းအောက်ရောက်တဲ့အထိကျဆင်းနေပါတယ်တိုင်းပြည်အတွက်အရေးကြီးတဲ့အခြေခံသီးနှံတွေဈေးထိုးကြရင်စနစ်တကျကင်တွယ်ဖို့အစီအစဉ်တွေကိုကြိုတင်ချမှတ်ထားဖို့လိုတဲ့ဆိုတဲ့အကြောင်းဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်လက်တလောကာလမှာစပားဈေးနှုန်းတွေကပြီးခဲ့တဲ့နှစ်နဲ့ရှင်ရင်တော်တော်လေးကျဆင်းနေပါတယ်မနစ်ကအခုလိုနှွေစပားပေါ်ချိန်မှာစပားဈေးကအမထတင်းတရာကို6သိန်းကျော်ကျော်ရှိခဲ့ပါတယ်ဒါပေမဲ့လက်ရှိနှွေစပားပေါ်ချိန်မှာတော့ဒေတာတော်တော်များများမှာစပားဈေးကအခြေခံကျန်းကင်းဈေးဖြစ်တဲ့15သိန်းတောင်မပြေးကြပါဘူး AR တိုင်းဒေတာတော်တော်များများမှာဧပြီလပထမဘက်ရဲ့စပားဈေးကတင်းတရာကို4သိန်း800ပဲရှိပါတယ်အစိုးရကတရားဝင်သတ်မှတ်ထားတဲ့လက်ရှိစပားကျန်းကင်းဈေးကတင်းတရာကို15သိန်းပါအချင်းအတွဲသတ်မှတ်ချက်ကတဒင်းကို46ပေါင်နှုန်းဖြစ်ပါတယ်ပြီးခဲ့တဲ့မက်လာနောက်ဆုံးပတ်လောက်ကစပြီးအေယာဝတီတိုင်းမှာຫນွေစပားတွေလိုင်းလိုင်းပေါ်နေပါပြီလက်ရှိဈေးကွက်အခြေအနေကတင်းတရာကို4သိန်း800ပဲရှိပါတယ်ပြီးရင်စပားချိန်တဲ့နေရာမှာလည်းတည်ဝင်သတ်မှတ်ချက်က46ပေါင်ဖြစ်ပေမဲ့ပေါင်90ကျော်ယူနေကြပါတယ်ဒါအပြင်အောက်ခြေမြေပြင်ဈေးကွက်ထဲမှာစပားကိုလက်ငင်းငွေပေးပြီးဝယ်မဲ့သူတော်တော်နည်းနေပါတယ်4သိန်း800ဈေးနဲ့ရောင်းတာတောင်မှပဲငွေရဖို့နှစ်ပတ်လောက်စောင့်နေရပါတယ်စပားရောင်းကျင်တဲ့တောင်သူတွေတန်းစီနေပြီးဝယ်မဲ့ကုန်တွေပွဲစားတွေကအရန်နှဲနေပါဗျ။စပားပေါ်ချင်းစပားစေးထိုးကြတဲ့ဖြစ်ရက်နဲ့ပတ်သက်ပြီးနောက်ကန်အနေထားကိုအနည်းငယ်ဆက်လက်တင်ပြပါမယ်။ပြောရမယ်ဆိုရင်အခုလိုမျိုးစပားပေါ်ချင်းမှာစပားစေးထိုးကြရောင်းမဲ့သူများပြီးဝယ်သူနှဲနေတဲ့ဖြစ်ရက်ဆိုတာမြမလေယာဏ်ကဏ္ဍမှာလွန်ခဲ့တဲ့6နှစ်9နှစ်လောက်ထိဖြစ်နေကြကိစ္စပါ။စပားပေါ်ရင်ဈေးထိုးကြတောင်သူလက်ထဲကစပားတွေကုန်တယ်တွေစီရောက်ပြီးဆိုတာနဲ့ဈေးကပြန်တက်ဆိုတဲ့ပုံစံမျိုးကမြမလေယာတမိုင်းတလျှောက်မှာဖြစ်နေကြပုံစံမှာဒါပေမဲ့2012ခုနှစ်မှာတရုတ်ကနေဆက်ကနေဆန်ပို့တဲ့ဈေးကွက်ကအချိန်အဟုန်ကုန်လာတဲ့နောက်ပိုင်းဈေးကွက်ပုံစံကပြောင်းလာပါတယ်စပားပေါ်တဲ့အချိန်တိုင်းစပားဈေးဆန်ဈေးထိုးမကြတော့ပါဘူးစပားဈေးအတက်ကျဟာတရုတ်ကနေဆက်ကပို့တဲ့ဆန်ဈေးကွက်အပေါ်လုံလုံလျလျမူတည်လာပါတယ်ဆက်လက်ပြီးတော့ဘာကြောင့်လက်ရှိအချိန်မှာစပားဈေးထိုးကြနေတာလဲပေါ်တဲ့စပားတွေကိုဘာကြောင့်ဝယ်မဲ့သူနှဲနေတာလဲဆိုတဲ့အကြောင်းကိုတင်ပြပါမယ်။ဒီကိစ္စနဲ့ပတ်သက်ရင်အဓိကအကြောင်းရင်းကတစ်ချက်ပဲရှိပါတယ်။မူဆယ်ကနေတရုတ်ကိုပို့တဲ့ဆန်ဈေးကွက်အဖမ်းအဆီးများပြီးပြတ်နေတဲ့ကိစ္စပါ။တရုတ်ဈေးကွက်လုံးဝနှိပါရပ်ဆိုင်းနေတာအခုဆိုရင်၄-၅လလောက်ရှိသွားပါပြီ။မြန်မာနိုင်ငံမှာနှစ်စဉ်ဆန်တန်ချိန်တန်းနဲ့ချီပြီးပို့တဲ့အတွက်ပြည်ပဈေးကွက်မဖြစ်မနေကောင်းနေဖို့လိုပါတယ်။ပြီးရင်တရုတ်ကမြန်မာနိုင်ငံအတွက်အကြီးဆုံးဆန်ဝယ်လက်ဖောက်တယ်ဖြစ်တဲ့အတွက်တရုတ်ဈေးကွက်မကောင်းတာနဲ့ပြည်တွင်းဈေးကွက်ကလည်းကြရက်ထတော့တာပဲဖြစ်ပါတယ်ဆက်လက်ပြီးတော့အခုလိုဆန်စပားဈေးကွက်အခက်အခဲဖြစ်နေချိန်မှာတက်ဆိုင်တဲ့အဖွဲ့အစည်းတွေကဘာတွေဆောင်ရွက်နေတာလဲဆိုတာနဲ့ပတ်သက်ပြီးတင်ပြသွားပါမယ်စပားဈေးကျဆင်းနေတဲ့အပေါ်ကနဦးအနေနဲ့တုံ့ပြန်ဆောင်ရွက်မှုကိုပုဂ္ဂလိကနယ်ပယ်ဖြစ်တဲ့ဆန်စပားအသင်းချုပ်ကကြေညာချက်ထုတ်ပြန်ပြီးစလုပ်ပါတယ်အဲ့ဒီကြေညာချက်ထဲမှာအသင်းဝင်ကုန်တယ်တွေစက်ပိုင်တွေကိုစပားဈေးကိုကျန်းကင်းဈေးအတိုင်းဝယ်ဖို့နှိုးဆော်ပါတယ်ဒါအပြင်တကယ်လို့စပားဈေးကကျန်းကင်းဈေးအောက်ကျနေတဲ့ဒေသတွေရှိရင်ကျန်းကင်းဈေးအတိုင်းဝယ်ဖို့ကူညီဆောင်ရွက်ပေးမယ်ဆိုပြီးဖော်ပြထားပါတယ်စပားဈေးကျဆင်းပြီးဝယ်သူနည်းနေတဲ့အပေါ်ပုဂ္ဂလိကကဏ္ဍကနေတိုက်ရိုက်တုံ့ပြန်ဆောင်ရွက်မှုတွေရှိနေပါပြီဒါပေမဲ့အစိုးရဌာနတွေစီမှာတော့မြင်သာတဲ့တိုက်ရိုက်ဆောင်ရွက်မှုမျိုးမတွေ့ရသေးပါဘူးဒါပေမဲ့တရုတ်ကနေဆက်ကနေဆန်တင်ဖို့ရောင်းချမှုပြန်ကောင်းလာဖို့အစိုးရဘက်ကဆောင်ရွက်နေတာတွေတော့တွေ့နေရပါတယ်မြန်မာတရုတ်တရဝင်းနေဆက်ကုံတွယ်ရေးအကောင့်တွေပေါ်ဖို့လုပ်နေတယ်ဆိုတာနဲ့ဆန်တန်ချိန်၄သိန်းကိုကုန်ဖလှယ်စနစ်နဲ့နေဆက်ကနေပို့ဖို့ယူနန်ပြည်နယ်အစိုးရနဲ့ညှိနှိုင်းနေတယ်ဆိုတာတွေပဲဖြစ်ပါတယ်ဒီဆောင်မမှာအလေးနဲ့ပြောလိုတဲ့အချက်ကနေဆက်ကုံတွယ်ရေးတရဝင်းဖြစ်အောင်နဲ့ဆန်တန်ချိန်၄သိန်းကိုကုန်ဖလှယ်စနစ်နဲ့ပို့ဖို့လုပ်နေတာတွေကမဖြစ်မနေလုပ်ရမယ့်ဟာတွေပါဒါပေမဲ့စပားဈေးကျပြီးဝယ်သူနှဲနေတဲ့အပေါ်အစိုးရကဏ္ဍဘက်ကနေတိုက်ရိုက်တုံ့ပြန်ဆောင်ရွက်မှုမျိုးတော့ရှိဖို့လိုပါတယ်ကျန်းကင်းဈေးတတ်မှတ်ထားတာပဲကုန်တယ်တွေကအဲ့ဒီတတ်မှတ်ကျန်းကင်းဈေးနဲ့ဝယ်ကြဆိုပြီးဒီအတိုင်းထားလို့တော့မရပါဘူးကုန်တယ်ဆိုတာကလည်းသူ့အတွက်တွက်ချေကိုက်ရင်ဝယ်မယ်တွက်ချေမကိုက်ရင်ဝယ်မှာမဟုတ်ပါဘူးဒါကိုလည်းစီးပွားရေးသဘောတရားအရနားလည်လက်ခံပေးရမှာဖြစ်ပါတယ်ဒါပေမဲ့တိုင်းပြည်ရဲ့အဓိကကျတဲ့ဆန်စပါးကဏ္ဍလည်းဖြစ်တန်းနဲ့ချီနေတဲ့တောင်သူလယ်သမားတွေလည်းအခက်ကြုံနေတဲ့အချိန်မှာတော့အစိုးရဘက်ကနေတင့်လျော်တဲ့ဆောင်ရွက်ပေးမှုမျိုးကိုတိုက်ရိုက်လုပ်ပေးဖို့လိုပါတယ်။ဥပမာအရန်ဆန်ဝယ်ဖို့လုပ်လို့ရနိုင်ပါတယ်။အများကြီးမဝယ်ရင်တောင်မှဈေးကွက်အပေါ်ယုံကြည်မှုတက်လာအောင်အတိုင်းအတာတစ်ခုအထိလိုအပ်သလောက်ပမာဏကိုဝယ်ပေးဖို့လိုပါတယ်။ဒ ီကိစ္စကိုအစိုးရဌာနကြီးကပဲတည်တံ့မလုပ်ချင်ရင်စံစဘာအတင်းကလုံနေတဲ့အခြေခံကျန်းကင်းဆေးအတိုင်းဝယ်မဲ့နေရာမှာပူတွဲဆောင်ရွက်လို့ရနိုင်ပါတယ်ဒီလိုကိစ္စမျိုးဆိုတာပုဂ္ဂလိကကဏ္ဍကပဲတည်တံ့လောက်တာတက်ဆိုင်အစိုးရဘိုင်းကပါဝင်နေဆိုတာကပို့ပြီးယုံကြည်မှုအားကောင်းစေပါတယ်ဤကုံချုပ်အနေနဲ့ပြောလိုတာကတော့တိုင်းပြည်ရဲ့အဓိကသက်သွေးကြောဖြစ်တဲ့စီးပွားရေးကဏ္ဍတွေအခက်ကြုံရင်ဘလို့တုံ့ပြန်ကြမလဲဆိုတဲ့မူဝါဒကိုတက်ဆိုင်ရာအနေနဲ့ကြိုတင်ပြင်ဆင်ချမှတ်ထားဖို့လိုအပ်ပါတယ်လက်ရှိအချိန်မှာစံစဘာဈေးကွက်ဟာအစိုးရဝင်ရောက်ကူညီဆောင်ရွက်မှုအရေးတကြီးလိုအပ်နေပါတယ်ဈေးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ